နေစရာဤမြေကဝါမှာကိုဗစ်ကာယောဂါကြာရောက်နေတာပဲဖြစ်ဖြစ်စိတ်အာဏာသိမ်းမှုကြုံရတာပဲဖြစ်ဖြစ်ရာသီဥတုကအမှုမထားပဲသူ့သဘာဝအတိုင်းပုံမှန်သွားနေရင်ကလူသားတွေဆက်နေကြောက်ရာသီဥတုဖောက်လဲဖောက်ပြန်ဖြစ်တဲ့အခါလူသားတွေပဲသဘာဝဘေးအန္တရာယ်ခံစားရပါတယ်22တိုင်းမြေငင်းလောက်တာမိတောင်ပောက်ကွဲတာမုန်တိုင်းတိုက်တာဆူနာမီရေငင်းရင်လှိုင်းရက်ခတ်တာရေကြီးတာတော်မီလောင်နာနဲ့မိုးခေါင်နာတွေကြောင့်လူသသိန်းနီးထိတ်ခဲ့တေချေရပြီးတန်150ဘေးဒုက္ခကျုံရတယ်လို့အမေရိကပြည်ထောင်စုအခြေစိုက်သိပ္ပံနည်းပညာကျန်းမာရေးနဲ့ပတ်ဝန်းကျင်ရေးရာတွေကိုတင်ပြနေတဲ့ Life Science စာဆောင်ကမနစ်ကဖော်ပြပါတယ်။လူသမိုင်းစကလေးကသဘာဝဘေးကနေကျရောက်ပြီးရှေးကဖြစ်ပေါ်တဲ့သဘာဝဘေးကြောင့်သိဆုံးရတဲ့သမိုင်းကတော့ပျောက်ဆုံးနေတယ်လို့ဆိုပါတယ်။လောလောလတ်လတ်ဂျမနီနိုင်ငံအနောက်ပိုင်းအာတင်ဟိုင်းမြို့မှာဒီနေ့ဇူလိုင်ကရေကြီးသွားတဲ့ဖြစ်ရဟာအထိတ်တလန့်ဖြစ်ရပြီးအဲ့ဒီလိုနိုင်ငံမျိုးမှာ2500ဓမ္မမဟုတ်1000မှာတခါမှမကြုံဘူးဘူးလို့ပြောကြပါတယ်ဂျမနီနိုင်ငံဘာလင်မြို့မှာနေထိုင်နေတဲ့ဒေါ်သိန်းကြီးမော်လွင်ကလည်းလူတွေအလန့်တကြားဖြစ်သွားကြတယ်လို့ပြောပြတာပါ
ဖြစ်တဲ့နေရာဆိုအကုန်လုံး shock ဖြစ်ကုန်တာရေကလုံးဝမထင်မှတ်တဲ့အခြေအကြီးဆိုတော့ဒီနိုင်ငံမှာတချို့လူတွေကအိမ်ခန်းနေဆိုအောက်ဘက်မှာအဲ့လိုဈေးပေါ်ပေါ်နဲ့ရတော့အဲ့လိုမှနေတဲ့လူတွေလည်းရှိတယ်လူတွေအိမ်နေအချိန်ပေါ်အကုန်လုံးကရေတွေကဝုန်းကနေအဲ့ထိစီးဝင်သွားကြုံလိုက်ရတာလူတွေလည်း shock ရသွားမြို့သေးသေးလေးပဲဒါပေမဲ့တမြို့လုံးနှီးပါခံလိုက်ရတယ
်တကယ်တော့ဂျာမနီဟာပတ်ဝန်းကျင်သားရဲဦးစားပေးတဲ့နိုင်ငံဖြစ်ပြီးမြို့ကြီးတွေကိုအခိုင်အခန့်နဲ့ရေမကြီးအောင်စီမံတည်ဆောက်ထားတာပါ
ဘယ်လင်းဆိုရင်ဒါမျိုးမဖြစ်ဘူးဘယ်လင်းကိုမြို့တင်ထားတာဒီပရက်ရှာမင်းတွေလက်ထက်တုန်းကမြေကြီးတွေကိုတူးလိုက်ရေတွေထည့်လိုက်နူးသွားလို့ရှိရင်တခါဆက်တူးလိုက်ရေတွေထည့်လိုက်အဲ့လိုမျိုး၃၄ချိန်လုံးပြီးတော့မှအဲ့ဒီအောက်ခြေထဲမှာတခါအဲ့ဒီပုံမှာကြောက်တွေထည့်ကြောက်တွေခင်းမြေတွေဖို့အဲ့လိုတွေအကြာကြီးစိန်ထားပြီးတော့မှမြို့ကိုစနစ်တကျတည်ထားတဲ့အတွက်မြို့တော်တည်ထားတဲ့နေရာကြီးတွေကတော့ဖြစ်ခွင့်မရှိဘူ
းဂျာမနီသာမကဗြိတိန်ပြင်သစ်ဘယ်လ်ဂျီယမ်စတဲ့ဥရောပနိုင်ငံတွေမှာလည်းရေလွှမ်းမိုးပြီးဂျာမနီမှာအနည်းဆုံးလူ190နဲ့ဘယ်လ်ဂျီယမ်မှာ36ယောက်သေဆုံးရတာမို့1985ကစလို့ဥရောပမှာအများဆုံးသေဆုံးတဲ့နှုန်းဖြစ်ရုံမကနှစ်တရာအတွင်းသတ္တမမြောက်ရေအကြီးဆုံးဖြစ်ရလို့ဥရောပတစ်တိုက်လုံးကိုခြုံတွက်ချက်ပြီးအမေရိကပြည်ထောင်စုရေတက်ကတူပတ်ဝန်းကျင်ရေးရာပညာရေးကျောင်းကဇူလိုင်21ရက်ကပြောပါတယ်ရေကြီးတော်မှာကိုကြိုတင်ခမားနိုင်အောင်ဝေကုံကြေးကြခံပြီးပြင်ဆင်ထားတဲ့ကမ္ဘာအကျယ်ဝဆုံးနဲ့ဤပညာအထွန်းသစ်ဆုံးနိုင်ငံတွေထဲကတချို့နိုင်ငံတွေမှာခုလိုရေလွှမ်းမှုခံရလို့ဒီလောက်ပျက်စီးသွားတာနဲ့ပတ်သက်ပြီးဥရောပတိုက်ကသိပ္ပံပညာရှင်တွေတောင်းဆိုကနေသုံးသပ်ကြပါတယ်။ရာသီဥတုပြောင်းလဲမှုကသဘာဝဘေးအန္တရာယ်ပိုကြီးထွားအောင်အထောက်အကူပေးသလား။အထောက်အကူပေးရင်အနာဂတ်မှာဘာတွေကြုံနိုင်မလဲစတာတွေဆန်းစစ်နေကြပါတယ်။မြန်မာလိုနိုင်ငံမျိုးမှာရေကြီးတာနဲ့တစ်တောပြုံးနေတာဆက်ဆက်ပေမဲ့ဂျာမနီလိုတစ်တောထိမ့်သိမ့်တဲ့နိုင်ငံကတော့ရာသီဥတုပြောင်းလဲတဲ့အတွက်လို့ပြောပါတယ်။ရာသီပူနွေးလာတဲ့အတွက်မြေပြားထက်မှာရှိတဲ့ရေခဲတွေပျော့ဆင်းနေရကမိုးသည်ချိန်မှာမိုးရေနဲ့ပေါင်းစုံလိုက်တဲ့အခါရေဓူပမာဏများလာပြီးချောင်းနေမြစ်တွေရှန်သွားတယ်လို့ဆိုပါတယ်။ရေရေခဲနေရင်လည်းမိုးရင်နဲ့ပျော်ဆင်းလာတယ်လို့လည်းတချို့ကပြောပါတယ်။ဥရောပမှာဒီနှစ်ရေကြီးသွားတဲ့ဇူလိုင်လမှာမြန်မာနိုင်ငံမှာလည်းရေကြီးပါတယ်။ပုံပြေနယ်ကလူ 48,000 ရေပေးသင့်ရတယ်လို့ EEC Center အာဆီယံ8,000အရှနိုင်ငံများအသင်းသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာညှိနှိုင်းရေးဌာနကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာဇူလိုင်25ရက်က29ရက်ထိ48နာရီအတွင်းမိုးရေချိန်လက်မှတ်20ကျော်ရွာသွန်းခဲ့ပါတယ်။ဒီအတွက်ရေပိဒုက္ခကြုံရသူတွေကိုထမင်းတို့တထောင်ဝေရာအောင်မလောက်ဘူးလို့မော်လမြိုင်လူမှုကေဆေးရေးအသေးဥက္ကဋ္ဌကိုမိုးစော်ကပြောပါတယ်
။မြို့သားကကျွန်တော်တို့ဒီပြည်မြိုင်လို့ဇေယျမြိုင်လို့လှိုင်လို့ရွှေပြည်လို့တာယာကြီးလို့ဇေယျတစ်တို့ဖက်ချားဆိုတော့လည်းဟိုတတော်တော့များတယ်။ကျွန်တော်ဒီပြည်မြိုင်ကတည်းကအခုဒီမှာကျွန်တော်အိမ်နောက်စုတထောင်လောက်ရှိနေဘူး။ဒီပြည်မြိုင်ကအခုလက်ရှိမြုပ်နေတာဒီနေ့အခုကျွန်တော်အခုဒီမှာထမင်းတို့ထုတ်တထောင်ဝေးတာတော့မလောက်ဘူးရှင်။ဟုတ်တတိကျကျတော့ပြောလို့မတတ်ပါဘောနော်။ဒါပေမဲ့လောလောဆယ်ကျွန်တော်ဒီကတ်မန်းတာတော့ကျွန်တော်ဒီမော်လမြိုင်အဲ့ဒီတမျိုးလိုမျိုးတွဲနေတာဆိုအင်တော်သူ2000လောက်ရှိမှတင်တာ
။မွန်ပြည်နယ်မှာလူ19000ကျော်ရေပေးတင်ရတယ်လို့ AHC Center ကပြောပါတယ်။ရခိုင်ပြည်နယ်မှာလူ2000ကျော်ရေပေးတင်ရပါတယ်။ခရီးပြည်နယ်မှာလူ1000ကျော်ကြိုတင်နေရရှေ့ပြောင်းရတယ်လို့လည်းပြောပါတယ်။ဒီလိုရေကြီးရတဲ့အကြောင်းရင်းတွေတစ်တောပြုံးတီးတာလဲပါတယ်လို့ပညာရှင်တွေကထောက်ပြပါတယ်။သ တတော်ပြုံးတဲ့အခါရာသီဥတုပို့ပူပြင်းရပြီးမြေဆွေးလွာတို့ဆွန့်ရှုံရပါတယ်။တချို့နေရာတွေမှာမြေဆွေးတုကအ ਨੇ ဆုံးတပေလောက်ရှိတယ်လို့ All View International ကတတော်ပညာရှင်ဦးဝင်းမောင်ကပြောပါတယ်။
တောင်ပေါ်တော်တွေကအကုန်လုံးဆုံးရှုံးသွားတယ်ဆိုတော့တမန်အပြင်တောင်ပေါ်တော်တွေဆုံးရှုံးသွားတယ်ဆိုတာတော့ပဲမြင်ရတာအဓိကဆုံးရှုံးသွားတာကတက်ဖို့တံမိုးကြီးတဲ့အောက်မှာရှိတဲ့ top swine ခူမန်းစလေးရာဆိုတဲ့မြေဆွေးလာတူကြီးဆုံးရှုံးသွားတယ်အဲ့ဒီမြေဆွေးလာတူကြီးဟာတချို့နေရာတွေဆိုရင်အ ਨੇ ဆုံးတပေခွဲ၂ပေ၃ပေလောက်အထိကိုထူတဲ့နေရာတွေတွေ့ဘူးပါတယ်ဗျ
မြေဆွေးလာတူဟာတတော်ပြုံးတဲ့အခါရွာချတဲ့မိုးရေနဲ့မြောပါသွားပြီးချောင်းနေမြစ်တွေမှာအ ਨੇ ထိုင်သွားတဲ့အခါမြစ်ချောင်းတွေတိမ်သွားပါတယ်ဟုတ်တယ်ကြီးမဲကြီးရွာတဲ့အခါစီးလာတဲ့ရေပမာဏကိုလက်မခံနိုင်မဲမြေရေချောင်းရေရှမ်းပြီးရေလွှမ်းမှုရပါတယ်။မြန်မာနိုင်ငံနဲ့မိုင်၈000ကျော်ကွာဝေးပြီးအရှိနဲ့အနောက်ဖြစ်တဲ့အမေရိကနဲ့ကနေဒါမှာအပူချိန်49စင်တီဂရိတ်ခွဲကျော်အထက်ပူပြင်းနဲ့အပူတိုင်းရိုက်ပြီးသတင်းနှစ်ပတ်မှာဥရောပအလဲပိုင်းမှာရေအကြီးအကျယ်လွှမ်းမိုးရာမှုလူသားစနစ်ကြောင့်ကမကမဖြစ်ရတဲ့ရာသီဥတုဟာထင်မှန်ထားတာထက်ပိုလို့ပြင်းထန်ဆိုးဝါးလာမှာကိုဆိုးရင်စိတ်တွေပိုများလာပါတော့တယ်ရှင်